မ္မပြည်မှာစစ်အစိုးရကလုပ်နေတာတွေဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်ပမယ်လို့ကတိကူကိုပြုထားတာတွေကိုရောင်ပြန်ဟတ်ချက်မရှိဘူးလို့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကဆိုပါတယ်ကုလသမဂ္ဂဒုက္ခစလယ်ပေါ်လိုစီဂျီယိုပင်ရိုကမြန်မာပြည်မှာဒီမိုကရေစီဖော်ဆောင်ပါမယ်ဆိုထားပြီးအခုလုပ်နေတာဟာပုံပြင်ဆန်လွန်းတယ်လို့မနေ့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုကုတ္တပတွင်တင်သွင်းတဲ့မြန်မာပြည်ဆိုင်ရာသူ့ရဲ့အစီရင်ခံစာထဲမှာမြန်မာပြည်မှာစစ်ဆေးရကနိုင်ငံရေးအကျဉ်းသား2000လောက်အထိထိမ့်သိမ်းထားကြောင်းလည်းထည့်သွင်းထောက်ပြထားပါတယ်။သူမြန်မာပြည်သွားဖို့ပြည်ဝင်ခွင့်ဗီဇာရထားကြောင်းတောက်ကြနေစောစောပိုင်းမှာပြောဆိုခဲ့တာမဟုတ်မမှန်ကြောင်းကုလသမဂ္ဂကညှင်းဆိုလိုက်ပါတယ်။ဒေါက်တာပင်ရိုးမြန်မာပြည်သွားခွင့်မရတာလက်အတန်ကြာသွားပါပြီ။စစ်ဆေးရကဗေလမှာဖွဲ့စည်းပုံသစ်လူလူစန္ဒခါယူပွဲပြုလုပ်ပြီး2010ခုနှစ်ကြာရင်ရွေးကောက်ပွဲကျင်းပမယ်လို့ဆိုထားပါတယ်။မြန်မာစစ်တပ်ကဆက်လက်အုပ်စိုးနိုင်ရေးအတွက်ရည်ရွယ်ထားတဲ့အဲ့ဒီဖွဲ့စည်းပုံသစ်ကိုလူလူစန္ဒခါယူပွဲမှာကန့်ကွက်မဲပေးကြဖို့ဒီမိုကရေစီအင်အားစုများကတိုက်တွန်းထားပြီးတော့88မျိုးဆက်ကြောင်းသားများကတော့ရဲရဲတင့်တင့်မကြောက်မရွံ့နဲ့ကန့်ကွက်ကြပါလို့မဲစန္ဒရှင်များကိုတိုက်တွန်းထားပါတယ်